အိန္ဒိယနိုင်ငံရဲ့အိန္ဒိယနိုင်ငံတွေကမွတ်စလင်တွေကိုအိန္ဒိယနိုင်ငံသားဖြစ်ရေးတားဆီးထားတဲ့ဥပဒေတွေကိုနိုင်ငံတော်မှာအင်ကာနီကလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။မြို့တော်နယူးဒေလီမှာတော့ထောင်နဲ့ချီတဲ့ဆန္ဒပြသူတွေနဲ့ရဲတွေကြားထိတ်တိတ်တွေ့ခဲ့ကြပြီးရဲတပ်ဖွဲ့ကမျက်ညိုပုံးနေတုံးတဲ့တလို့တစ်ဖက်နဲ့တစ်ဖက်ကြောက်ခဲတွေနဲ့လည်းပစ်ပောက်ခဲ့ကြပါတယ်။မွတ်စလင်များစုဖြစ်တဲ့ဘင်္ဂလားဒေ့ရှ်၊ပါကစ္စတန်နဲ့အာဖဂန်နစ္စတန်တို့ကနေတရားမဝင်ဝင်ရောက်လာတဲ့ဟိန္ဒူခရစ်ယာန်နဲ့တခြားဘာသာရေးအရာလူနည်းစုဖြစ်နေကြသူတွေအတွက်တော့အခုဥပဒေတည်းအရာနိုင်ငံသားဖြစ်ရေးပို့ပြီးတော့မြန်ဆန်သွားစီမှာဖြစ်ပါတယ်။ဒါပေမဲ့လည်းဥပဒေထဲမှာမွတ်စလင်တွေအကျုံးဝင်လာကြောင့်နိုင်ငံတော်ဆန့်ကျင်ဆန္ဒပြပွဲတွေမတည်ငြိမ်မှုတွေပေါ်ပေါက်ခဲ့တာပါ။နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေကျင့်စဉ်ချက်အက်ကိုပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲလွှတ်တော်နှစ်ရလုံးမှာထောက်ခံမဲ့အပြတ်အသတ်နဲ့အတည်ပြုခဲ့တာဖြစ်ပါတယ်။အိန္ဒိယနိုင်ငံရဲ့လူဦးရေ80ရာခိုင်နှုန်းကဟိန္ဒူဘာသာဝင်တွေဖြစ်ပြီးမွတ်စလင်က14ရာခိုင်နှုန်းရှိတာကြောင့်မွတ်စလင်ဦးရေတန်း200နဲ့အိန္ဒိယဟာကမ္ဘာပေါ်မှာမွတ်စလင်ဦးရေအများဆုံးနိုင်ငံတစ်ခုလည်းဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေတုန်းကနယူးဒေလီမြို့တော်ကဂျမီးယာမီလီယာအစ္စလာမီယာတက္ကသိုလ်မှာရဲတပ်ဖွဲ့ကရင်းရဲဆက်ဆက်နှိပ်ကုပ်ခဲ့တယ်ဆိုတဲ့ဆွဆဲချက်ထွက်လာပြီးနောက်ပိုင်းအစိုးရကိုဆန္ဒပြသူတွေပို့ပြီးတော့ဒေါသထွက်ခဲ့တာပါတက္ကသိုလ်ဝင်းထဲကိုရဲတပ်ဖွဲ့ကဝင်ရောက်ပြီးဆန္ဒပြသူတွေကိုမျက်ရည်ယိုပုံးနဲ့လူစုခွဲတာမှာအနည်းဆုံးလူ100လောက်ထဏ်ရာရပါတယ်ရဲတပ်ဖွဲ့ဘက်ကတော့ရင်းရဲဆက်ဆက်နှိပ်ကုပ်တယ်ဆိုတဲ့ဆွဆဲချက်ကလင်းနေတာဆိုပြီးတော့ပြောဆိုထားပါတယ်ဝန်ကြီးချုပ်နရိန်ဒရာမိုဒီကတော့အခုဥပဒေတက်ကလူသားချင်းစာနာထောက်ထားမှုအခြေခံနဲ့ဆောင်ရွက်တာလို့ပြောဆိုထားပါလိမ့်ရှင်